အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာမတ်လ10ရက်နေ့တနင်္လာနေ့မှာဆော်ဒီအာရေဗျာနိုင်ငံဂျဒတ်မြို့ကိုရောက်ရှိပြီးတော့ရုရှားယူကရိန်းစစ်ပွဲအမြန်ဆုံးအဆုံးသတ်ရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သဘောထားနဲ့ပတ်သက်လို့အမေရိကန်ယူကရိန်းကြားဆွေးနွေးသွားမှာဖြစ်ပါတယ်ဂျဒတ်မြို့ကိုရောက်ရှိတဲ့အချိန်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရူဘီယိုဟာဆော်ဒီအင်ရှစ်ဇန်မင်းသားမိုဟာမက်ဘင်ဆလမန်နဲ့ဒေသရင်းတူညီတဲ့အကျိုးစီးပွားတွေကိုပို့ပြီးတော့မှပူးတွဲအကောင်အထည်ဖော်ဖို့အမေရိကန်ဆော်ဒီအာရေဗျာဆက်ဆံရေးတိုးမြင့်မှုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်စစ်ပွဲတွေအမြန်ဆုံးအဆုံးသတ်နိုင်ရေးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပိုင်းဖြတ်ချက်နဲ့ငြိမ်းချမ်းရေးအတွန်းရှည်စေဖို့တက်ဆိုင်သူအားလုံးကြိုးပမ်းကြဖို့မတ်လ9ရက်နေ့တောက်ကြနေတော့ကယူကရိန်းနိုင်ငံသားရေးဝန်ကြီးအန်ဒရီဆိုက်ဘီဟာနဲ့ဖုန်းဆက်သွဲပြောကြားတဲ့အချိန်မှာရူဘီယိုဘက်ကအလေးနက်ထားပြောကြားခဲ့တယ်ဆိုတော့ကိုနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တနင်္လာနေ့ကျရင်တော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့လည်းဆော်ဒီအာရေဗျအေရှင်ဇံမင်းသားမိုဟာမက်ဘင်ဆလမန်နဲ့တွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့သမ္မတဇလန်စကီရဲ့ဝန်ထမ်းရေးအအကြီးအကဲဦးဆောင်တဲ့ယူကရိန်းတန်တမန်နဲ့စစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာဆော်ဒီအာရေဗျမှာဆက်ပြီးတော့ကြံခဲ့မှာဖြစ်ပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်